ဒီမိုကရေစီနဲ့ဖက်ဒရယ်လမ်းစစ်ဟာဗိုလ်ချုပ်အစံကြောင့်မပြတ်မပြတ်တာဖြစ်ပြီးတော့ဗိုလ်ချုပ်အစံကိုဖယ်လိုက်မယ်ဆိုရင်ဒီမိုကရေစီဝါဒနဲ့ဖက်ဒရယ်လမ်းစစ်ဟာပျက်စီးသွားနိုင်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကမွန်ပြည်နယ်လွှတ်တော်အတွင်းမှာမနေ့ကပြောသွားပါတယ်။တန်လွင်ချောင်းဆောင်တရားကိုဗိုလ်ချုပ်အစံတရားအဖြစ်နာမည်ပြောင်းပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်ခဲ့တာကိုကံကွယ်ဆန္ဒပြတာတွေဖြစ်ခဲ့ပြီးတဲ့နောက်မွန်ပြည်နယ်လွှတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌကအဲ့လိုပြောသွားတာပါ။မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကြားမှာတော့ဦးဝင်းမြင့်အမြင်ကိုသဘောမတူသူတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်နောက်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာမနေ့ကမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်သွားပြီးညနေပိုင်းမှာမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြောဆိုခဲ့တာပါ။ဒီတွေ့ဆုံပွဲအခြေအနေကိုတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌတောက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။အခုကတော့ဝန်ကြီးချုပ်ပြောင်းလဲဖြစ်သွားတဲ့အတွက်ဒီဆရာအေးဆန်လည်းဒါဝန်ကြီးချုပ်ဖြစ်လာတဲ့အနေအထားမှာသူကဒုတိယချိန်လာပြီးတော့တွေ့ဆုံကွင်းစင်းချင်းဖြစ်ပါတယ်။နောက်တစ်ခုကတော့သူပြောတဲ့ပြောကြားချက်တွေအဓိကတော့များတော့အဖြစ်ဒီလွှတ်တော်လုပ်ငန်းတွေဒီအစိုးရကိုပြန်လည်ထိကျောင်းတဲ့နေရာမှာဒီလွှတ်တော်ကိုယ်စားလှယ်တွေကကျုံပြီးတော့နောက်ဒီအစိုးရရဲ့လုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်တဲ့ပုံစံမျိုးမဖြစ်အောင်နောက်တော့ဒီကိုယ့်ရဲ့မဲဆန္ဒရှင်ပြည်သူလူထုရဲ့ဟိုကိုယ်စားချင်းကိုတကယ်ကိုထိထိရောက်လောက်ပေးနိုင်အောင်ဘလို့ပုံစံမျိုးနဲ့တွားတင်နေဆိုတဲ့ဟာမျိုးတော့ဒီထဲမှာအကျေပွင့်ပေါ့အရှင်းပြတယ်နောက်ပြန်လို့ရှိသည်အစိုးရအဖွဲ့ရဲ့လမ်းစဉ်မူဝါဒတွေနောက်ပြန်တွားနေတဲ့ဒီသားနိုင်နေဘလို့လဲဆိုတဲ့အနေအထားမျိုးအဲ့ဒါလေးတွေတော့အရှင်းပြသွားတာပေါ့ဒီလောက်ပါပဲ
ဒီမိုကရေစီဖက်ဒရယ်လမ်းစဉ်နဲ့ပူကျုံစန်းတို့ကိုဆက်ဆက်ပြောဆိုသွားတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့ပြောကြားချက်ဟာသူ့ရဲ့ပုံကိုရေးမြင့်ပြောဆိုချက်ဖြစ်နိုင်တယ်လို့တောက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်သူပြောတဲ့ပြောကြားချက်ကတော့သူ့အမြင်နဲ့လည်းပါတာပေါ့နော်နောက်တစ်ခုကတော့လက်ရှိသူတို့ဦးဆောင်တဲ့ NDI ရဲ့ဒီလမ်းစဉ်မူဝါဒတွေလည်းပါတာပေါ့နောက်ပြောဒီလက်ရှိတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ခေတ်မှာဒီသွားမဲ့လမ်းကြောင်းတွေအရာသူတို့ရဲ့စိတ်ကောင်းမှုအခက်အခဲတွေကိုဒါဟိုအကျယ်ပွင့်ဟိုပြောပြတာပေါ့အဲ့ဒီကြားထဲမှာဒါသူဖြည့်ဆွက်ပြတာသူ့ရဲ့အမြင်ပေါ်ထားတယ်လေဒါထည့်သွင်းပြောရတဲ့သဘောပါပဲကျွန်တော်တို့ဘက်ကတော့ဒါသူတို့ဘာမှတော့စိတ်မတုံ့တက်လို့ပါဘူ
းပြည်သူ့လွှတ်တော်ကိုယ်စားလှယ်သူဖြစ်သူမင်းအောင်မောင်ကတော့ဦးဝင်းမြင့်ပြောကြားချက်ပေါ်မှာအခုလိုမြင်ပါတယ်
ဒါတို့ပစားတင်မှာကပြောတာပဲမြေတိုင်းညာစေးတိုင်းလာညင်းချမ်းကြီးတွေပါစင်းနေနေပြောရပြတာပဲဒါပေမဲ့ဒီနံတရားနာမည်ပေးတဲ့ကိစ္စပေါ်မှာဒါတွေအသေးမကိစ္စတော့ပဲဒီလိုမျိုးတို့ဒီပြောစုရနေပြီးတော့မွေးခွေးတဲ့အစီအတီရောက်လာတဲ့အဒီနေသားကိုကြည့်ရမယ်ဆိုရင်မြေတိုင်းညာစေးလေးကိုပုံပြီးတော့မှဟိုတက်စီတယ်လို့ပြောမိခဲ့ပါတယ်
မိုးပြင်းတဲ့အတွင်းမော်လမြိုင်နဲ့ချောင်းဆုံကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆုံကိုပြည်သူ့လွှတ်တော်ကနေပူကျုံဆန်းတရားမြည်ပေးဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒေသခံပြည်သူတွေကြားမှာကြေညာမှုမရှိခဲ့တဲ့အတွက်မလ19ရက်နေ့မှာမုံကရင်ပုတ်ဒေသခံတိုင်းသား2000ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပြီးမလ22ရက်နေ့မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုယ်စားရင်မုံပြင်းနယ်ကိုရောက်လာတာဟာထူးခြားမှုတစ်ခုလို့လဲလွှတ်တော်တိုင်ဝမ်ကြားမှာရှုမြင်နေကြပါတယ်။မုံလူငယ်ဖိုရန်အကြံပေးဖွဲ့ဝင်မင်းညာဆိုင်ရာမန်ကတော့ဘူကျုံအောင်ဆန်းကိုဗန်းမြပြီးလှုပ်ဆောင်ချက်ကြောင့်တိုင်းရင်းသားချင်းချင်းကြားတွေးကွဲเสียရဖြစ်နေတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီမိုကရေစီကြိုးပမ်းနေတဲ့ကာလမှာဘူကျောက်ကိုပဲအားကိုးရမယ်ဘူကျောက်ကိုပဲတတိမဲ့ပြုတ်ရမယ်နောက်ပြတို့ထင်ရတို့လောက်ပြီးတော့မှဒါအယုံသွန်တယ်လို့ပဲကျွန်တော်မြင်လားဒီအတိကဘူကျောက်အောင်ဆန်းနာမည်ကိုအနာမည်ခံပြတော့မှဒီနိုင်ငံရေးအမျက်ထုတ်လို့လည်းပြောလို့ရဆိုလိုတာအရာအတိုင်းမှာတဲ့ဘူကျောက်အောင်ဆန်းလောက်ခဲ့တဲ့အရာအတိုင်းမှာတဲ့ဘူကျောက်ဆန်းရင်းနှုံးကပြုစုပြုတောင်းခဲ့တဲ့ဒါတို့ဒါနဲ့ပတ်သက်ပြီးတော့ဒါတို့ပြောတာဆိုတာကကျွန်တော်ထင်တယ်ကျွန်တော်တို့ဒီနောက်ပိုင်းလို့ရှိရင်တော့ကျွန်တော်တို့တိုင်းရင်းသားတွေနဲ့ပမာတိုင်းရင်းသားချင်းချင်းကြမှာဒီဘူကျောက်အောင်ဆန်းကြောင့်အမြင်တွေကတစ်ဖြည်းဖြည်းနဲ့ဘသူရာခါကျတော့နောက်ပိုင်းလို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီယုံကြည်မှုတွေကပြတ်ပြတ်နိုင်တဲ့အနေအထားကအများကြီးနိုင်တယ်ကျွန်တော်မြင်တာ
ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာ2016ခုနှစ်စွန်လ18ရက်နေ့တုန်းကလည်းမွန်ပြည်နယ်ကိုလာခဲ့သေးပြီးလွှတ်တော်မှာမေခွန်းအစိုးမေးမြန်းတင်ပြရမှာပြည်သူ့အကျိုးပြုမေခွန်းအစိုးတွေကမေးမြန်းကြဖို့ကန့်သတ်ခဲ့တယ်လို့ဝေဖန်ပြောဆိုမှုတွေရှိထားပါတယ်။ဒါကြောင့်လည်းပြည်နယ်လွှတ်တော်တစ်ခုဖြစ်တဲ့မွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်လက်အောက်ခံဖြစ်နေပြီလားဆိုပြီးတော့လွှတ်တော်စောင့်ကြည့်သူတချို့ကမေခွန်းထုတ်เสียရတယ်လည်းရှိလာနေပါတယ်ခင်ဗျာ။